ကချင်ပြည်နယ်တနိုင်းဒေသကစစ်ဆောင်ရွာသားတွေကကချင်လက်နက်ကိုင်အဖွဲ့ KIO နဲ့ဆက်သွယ်မရှိသူတွေနေရရင်ကိုပြန်နိုင်တဲ့အကြောင်းမြမတပ်မတော်ဘက်ကကြေညာထားပေမဲ့လုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်မပြန်ရဲကြဘူးလို့ဘာသာရေးအသင်းတော်တာဝန်ရှိသူတွေကပြောပါတယ်မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ရဲ့တိုက်ပွဲကြမှာပိတ်မိနေတဲ့ရွာသား2000ခန့်ဟာတောတောင်ထဲမှာပဲနေထိုင်ရဆဲဖြစ်တဲ့အကြောင်းကချင်အမျိုးသမီးအဖွဲ့တာဝန်ရှိသူတွေကလည်းပြောပါတယ်အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့တိုက်ပွဲကြပိတ်မိနေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ဆောင်ရွာသားတွေအနေနဲ့မိမိတို့ရဲ့ကြေးရွာကိုပြန်ကြဖို့တပ်မတော်ကနေမနေ့ညနေပိုင်းကတနိုင်းမြို့နယ်တွင်လှည့်လည်ကြီးညာနေခဲ့ပါတယ်။တပ်မတော်ဘက်ကလည်းစစ်ဆောင်ရွာသားတွေကို KIA ကချင်လွန်းလိုင်းရဲ့တပ်မတော်နဲ့အဆက်အသွယ်မရှိတဲ့သူတွေနေရပြန်နိုင်ပြီလို့ကန့်သတ်ပြောဆိုခဲ့တာကြောင့်နေရပြန်ရည်ရွယ်ခက်ခဲတခုလို့တင်းအုပ်ဆရာဦးတန်ခွန်းကပြောပါတယ်
။မနေ့ကတနိုင်းမှာတဲ့ဒီစစ်တပ်ကားနဲ့ကြီးညာတဲ့အဲမှာဆက်သွယ်မရှိတဲ့လူကြီးပါကြလို့ပြောတဲ့အဲမှာအဲ့ဘက်မှာအားလုံးကအဆက်အသွယ်မရှိဘူးဆိုပေမဲ့အားလုံးမိသားစုဒီမိဆွေဒီပဲဖြစ်နေတော့လေတော့အားလုံးကကြောက်ပါပဲတဲ့လူစီမင်းစီကန်းဒီဆက်ထားပြီးစင်တော့ကြောက်တင်နေလေကြာလာနိုင်ဖို့တော့နည်းနည်းခက်လိမ့်မယ်ချင်တယ်
။ဒါအပြင်သနိုင်းခြေဆိုင်ဒေတာကုကံမှုစစ်သနာချုပ်ဒါကစားမှုကလည်းသနိုင်းခြေဆိုင်ခရိယံဂိုင်းပေါင်းစုံတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံပြီးစစ်ဆောင်ရွာသားတွေနေရပြန်ဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ကတလက်တဲ့တော်ကဆရာတော်သားကပြောပါတယ်
အဲဒါကအမေနဲ့ဆိုတော့ပေါ်ပြီးတော့အောင်တဲ့ပြရာဒီရာလို့ဖြစ်သွားပြီးရာအလုံးစမ်းတော်နေနဲ့အလုံးလုံးရှင်းရှင်းလေးသိထပြီးသားဖြစ်တယ်အဲအဲ့တော့မျိုးကိုဒီခနာဆိုင်ရာပုံစံဒီနဲ့အဲပါရရဲ့ပုံစံဒီရာသွားရပြီးတော့ဒီလိုကိုဒီရာကိုပြုတ်ထုတ်ဒီကိုရာသားလို့ကျန်လာဒီကိုအဲ့တော့ဒီလိုမျိုးကြားတာလည်းရှိပါတယ်
တမရုံအနေနဲ့တနိုင်းမြို့တွင်စစ်ဘေးဒုက္ခသည်စခန်းဖွင့်လက်ထားရှိမှမလို့လားဘူးလို့ဒါကစားမှုကပြောဆိုခဲ့ကြအောင်ဆရာတော်သားကအခုလိုပြောပါတယ
်တမရုံနေရာတော့အများကြီးဆန္ဒစစ်ဘေးဒုက္ခပြည်နေနဲ့ဒီပြောရတော့ဒီနေရာကိုကြည့်ဆန်လို့ပြောပါတယ
်ကချင်ပြည်နယ်တနိုင်းမြို့နယ်ကအောင်လော့ကျေးရွာစုရိယံကျေးရွာနဲ့စုရာကျေးရွာသား2000နီးပါးခန့်ဟာမြမတမရုံနဲ့ကချင်လွတ်လပ်ရေးတပ် KIU တို့အကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့တုန်းကဖြစ်ပွားတဲ့စိုက်ပွဲကြောင့်နေရာကနေတင်းချောက်လာနေခဲ့တာပါဒေတာတွင်းမှာလည်းနှစ်ဖက်သက်တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေရှင်နေကြောင်းနေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားတွေနဲ့ဆက်သွယ်မေးမြန်းချက်ရကချင်းပြည်နယ်အမျိုးသမီးများကွန်ရက်ဖွဲ့ဝင်တော့အောင်ကြာကခုလိုပြောပါတယ်
ဆုံးကနေတစ်ဖြစ်ပေါ့နော်ကျမတို့ဒီ woman network ကနေတက်ပြီးရတာကတော့တက်တော့တကယ်ဒီလော်နဲ့ပေါ့နော်ပြညာထားပြီးမဲ့အဲဒီရာသားတွေကနေပြီးတော့မှသူတို့ရဲ့အတက်အမခံချက်ကိုပြီးနိုင်နေလို့မခံစားရတဲ့အတွက်ပေါ့နော်သူတို့ပြောင်းမှလာပြီးတော့မှပြန်နေနေရယူတာတွေတော့မရှိဘူးလို့ကြားပြီးရပါတယ်သူတို့ရဲ့လက်ရှိအခြေအနေကတော့ပုံပြီးတော့ဖြစ်ခဲနေတယ်လို့ကျမတို့ကြည့်ရတယ်ပေါ့နော်ဒါတော့ net ထဲမှာတကူကြီးခဲ့တဲ့ size ကြီးလည်းပုံသွားပြီးအိပ်ရတာလည်းညီကြီးပေါ်မှာဖြစ်တယ်ပေါ့နော်အတက်ကြီးရင်လည်းကလေးအဲ့နောက်ပြီးတော့ဒီကိုယ်ဝန်ဆောင်မိခင်တွေကတော့ပုံမှုပြောပေါ့နော်ပြဿနာတွေရှိနေတယ်အဟာရပြက်လက်တာတွေဖြစ်နေတယ်ပြောရတဲ့အခြေအနေဖြစ်နေတယ်လို့ကြားကြည့်ရတယ်
စစ်ဆောင်ကျေးရွာသားတွေဟာအောင်လော့ကျေးရွာမြောက်ဘက်သောဆက်မှာစခန်းချထားပြီးနှစ်ဖက်တိုက်ပွဲတွေကြောင့်ကြောင်လာတဲ့ကြားထွက်ပြေးလူစုကွဲနေသလိုစာဝတ်နေထိုင်ရေးမှာအသည့်ဒုက္ခရောက်နေပါတယ်။လက်ရှိအချိန်မှာတပ်မတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတော့ဘူမူကြီးစော်ကန်ကခုလိုပြောပါတယ်
။စခန်းတွေသူတို့လက်နက်ကြီးနဲ့ဆနာချုပ်ဖြစ်တာတော့ပဲရှိတယ်။ဆင်းဆောင်ဖြစ်တဲ့သဘောမျိုးတော့ပေါ့။ဒီကဖြစ်နေကြတာဒီစက်မှနဲ့နေနေတနိုင်းအောင်တော့အဲ့ဘက်ရဲ့နောက်ပြီးတော့လေးဆက်လေးရှိတဲ့ဘီးမော်ရွှေမော်ဒီတရရဲ့နောက်ပြီးဖကတ်ကွန်ထဲမှာလည်းဖြစ်နေတယ်
KIO လိုင်စာဌာနချုပ်၌မန်ကြာယာမြို့နီးဝန်းကျင်မှာတော့ဧပြီလ16ရက်နေ့ထိတပ်မတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုတွေရှိနေပေမဲ့တရက်ပိုင်းမှာပြစ်ခတ်မှုမရှိဘူးလို့ဗိုလ်မှူးကြီးစော်ကန်ကဆိုပါတယ်။2017ခုနှစ်မေလကစပြီးတပ်မတော်နဲ့ KIO ကြားတကြောပြန်စစ်ရေးပဋိပက္ခဖြစ်ပွားခဲ့ပြီးနှစ်ဖက်စိုက်ပွဲကြောင့်ဒေသခံပြည်သူသသိန်းကျော်စစ်ဘေးသိမ်းရှောင်နေရပါတယ်။ KIO ဟာ SC လမ်းကြောင်းကိုလက်မခံတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FANCC မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။